မလေးရှားနိုင်ငံကအဝင်မခံဘဲပြန်မောင်းထုတ်လိုက်တဲ့ပင်လယ်ပြင်ထဲမှာမျောနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အနေနဲ့မလေးရှားအစိုးရကခိုလုံခွင့်ပေးတဲ့လေလို့ Refugees International အဖွဲ့ကတောင်းဆိုလိုက်တဲ့အကြောင်းကိုတင်ပြခြင်းပါတယ်။ရာဂနန်းရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာစီသုံးသိန်းနဲ့ပင်လယ်ပြင်ကိုဖြတ်ပြီးမလေးရှားနိုင်ငံကိုသွားရောက်ခဲ့ကြပေမဲ့မလေးရှားရေပိုင်နဲ့ထဲရောက်ချိန်မှာအာဏာပိုင်တွေကသူတို့ကိုအဝင်မခံဘဲတားဆီးနှင်ထုတ်လိုက်တာကြောင့်လေပေါ်ပါသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာပင်လယ်ပြင်ထဲမှာအသက်အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်အရေးကူညီဆောင်ရွက်နေတဲ့ Refugee International RI အဖွဲ့ကပြောပါတယ်။အခုလိုပင်လယ်ပြင်ထဲပိတ်မိနေခြင်းမှာလူတချို့လေပေါ်တည်ဆုံနေရတာကြောင့်ဒီဒုက္ခသည်တွေကိုမလေးရှားအစိုးရအနေနဲ့ခိုလုံခွင့်ပေးတင်တယ်လို့Refugees International ကတိုက်တွန်းကြောင်းအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဒန်နီယယ်ဆူလီဗန်က VOA ကိုပြောပါတယ
်။ Bangladesh and Malaysia, when there are people who are in dire conditions, they should be taking those people in to allow them asylum, because by pushing them back,
Malaysia အစိုးရနဲ့ Bangladesh အစိုးရတွေကိုကျွန်တော်တို့တိုက်တွန်းနေတာကတော့အသက်တည်ဆုံးမှုအန္တရာယ်ကြုံရတဲ့ဒီလူတွေကိုတိုင်းပြည်ရဲ့ဝင်ခွင့်ပေးပြီးခိုလုံခွင့်ပေးဖို့ဖြစ်ပါတယ်။ဒီလိုမှမလုပ်ပဲတကယ်ကိုစိုးရင်ပွဲအခြေအနေနဲ့ရင်ဆိုင်နေရသူတွေကိုတိုင်းပြည်ရဲ့အဝင်မခံပဲပြန်နှင်ထုတ်နေတာဟာနိုင်ငံတကာစံတမ်းမှတ်ချက်တွေနဲ့မကန့်ညီပဲနှင်းပါနှိမ့်ဆက်ရာရောက်တာဖြစ်တယ်လို့အာရန်အဖွဲ့ပြောခွင့်ရမစ္စတာဆူလီဗန်ပြောသွားတာပါပင်လယ်ပြင်နဲ့မျောနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမလေးရှားအစိုးရကနှင်ထုတ်လိုက်ရုံနဲ့မကဘင်္ဂလားဒေ့ရှ်အစိုးရကလည်းပြန်လက်မခံပဲငင်းဆန်နေတယ်လို့အာရန်အဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါတယ်ဒီတော့အတွင်းမလေးရှားနိုင်ငံတွင်ကလူမှုကွန်ရက်မီဒီယာတွေပေါ်မှာရိုဟင်ဂျာဆန့်ကျင်ရေးနဲ့အမုန်းစကားကြီးရေးသားဖြန့်ဝေမှုအခုတလောပုံများလာတယ်လို့အရိုင်းအဖွဲ့ကရေးပါတယ်။ဒါအပြင်မလေးရှားနိုင်ငံတွေကရိုဟင်ဂျာတွေအပါအဝင်အခြားဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချဖို့ဝင်လာသူတွေကိုကန့်သတ်ချုပ်နှောင်မှုတွေလုပ်နေပါတယ်။မလေးရှားအာဏာပိုင်တွေကနှင်ထုတ်လိုက်တဲ့ဆိုတဲ့ရိုဟင်ဂျာတွေဟာလူကုန်ကူးစုတွေကြောင့်ပင်လယ်ပြင်ခရီးကိုထွက်လာရသူတွေဖြစ်တယ်လို့ဦးသိန်းစင်အစိုးရလက်ထက်ဘူးဒီရောင်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလက်ဖြင့်လက်ရှိအမေရိကန်ပြည်ထောင်စုမှနေထိုင်ရင်းရိုဟင်ဂျာအရေးလှုပ်ဆောင်နေတဲ့ဦးရွှေမောင်ကပြောပါတယ်
။ဒီကျွန်တော်တည်ကြားသလို့ဆိုရင်ဖိလေမှာအခုမျောနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရခံမှန်းကြီး100လောက်ရှိတယ်။အဲ့ဒီထဲမှာ60ကျော်လောက်တော့ဆုံးသွားတယ်လို့ကျွန်တော်တို့ကလေ့လာသိရှိရတယ်။လွန်ခဲ့တဲ့နှစ်ရက်ကဒီဟာကလည်းကျွန်တော်တို့ April 16ရက်ဒါမလေးရှားရေပိုင်ထဲမှာဒီလူတွေကရောက်လာတယ်။အဲ့ဒါကိုမလေးရှားကျမ်းမှာအကက်မခံပဲနဲ့သူတို့ကိုပြန်ပြီးတော့မောင်းထုတ်လိုက်တယ်လို့ကျွန်တော်ပြရတယ်။ဒါပေမဲ့သူတို့ရဲ့နောက်ဆုံးကံကြမ္မာကိုကျွန်တော်တို့မပြရဘူး။ယနေ့အချိန်တွေမှာတော့ပုံမှန်များလိမ့်များနိုင်တယ်။သူတို့ရဲ့ကံကြမ္မာကမရေမရာတဲ့အချိန်တွေမှာရှိနေတယ
်။ Refugees International အဖွဲ့ကနောက်ဆုံးရရှိတဲ့သတင်းအချက်အလက်တွေအရလေပေါ်တည်ဆုံးသူဒုက္ခသည်တရားဝန်ကျင်ရှိနေပြီလို့ RN အဖွဲ့ပြောခွင့်ရဒန်နီယယ်ဆူလီဗန်ကပြောပါတယ်။မလေးရှားနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကတော့ဒီရိုဟင်ဂျာတွေကိုသူတို့တိုင်းပြည်ထဲအဝင်မခံတာပြန်လက်မခံရတာတွေဟာလက်ရှိကမ္ဘာမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကဆိုးကြောင့်ဖြစ်တယ်ဆိုပြီးအကြောင်းပြချက်ပေးတယ်လို့ RN အဖွဲ့အစည်းများချက်မှာပြောဆိုပါတယ်။နိုင်ငံတိုင်းလူလုံးမှာအစိုးရတွေကကိုဗစ် -19 ကာလအတွင်းအိမ်ပြန်မထွက်ကြဖို့တားဆီးထားခြင်းမျိုးမှာရိုဟင်ဂျာတွေကဘာကြောင့်ဒီပင်လယ်ခီးကိုတားရောက်ခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးဦးရွှေမောင်ကအခုလိုသုံးသပ်ပါတယ
်။ကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကအခုကမ္ဘာမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ယောဂအပြင်အဲ့ဒီတည်းကြီးမားတဲ့ယောဂတခုရှိနေကြ။အဲ့ဒါတော့ဂျီနိုဆိုက်ယောဂပေါ့လေ။သူတို့ကကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့အချက်လက်တွေကဘာမှမသိရဘူး။ပြီးတော့နောက်တစ်ချက်ကလူမောင်ကိုတမားတွေရဲ့စီစဉ်ထားမှုပေါ်မှာသူတို့လာရတယ်ဆိုတော့ကျွန်တော်အထင်ပြောရရင်တော့လွန်ခဲ့တဲ့2လ3လလောက်ကသူတို့ကထွက်လာတာ။အဲ့ဒီအချိန်မှာတော့ဒီကိုရိုနာဗိုင်းရပ်စ်ရဲ့သတင်းတွေကတော့ဒီလောက်မဆိုးဝါးသေးဘူး။လူမောင်ကိုတမားတွေကလည်းသူတို့ကိုဒါတွေမပြောပြဘူး။သူတို့ကဒီဒုက္ခပင်တွေဝင်နေတဲ့လူတွေဆိုတော့လွရကျွရသွားကျင်တာဒါကြောင့်မလို့သူတို့ကရောက်လာတာဟိုတမင်တည်ရတာနဲ့လာတယ်လို့ကျွန်တော်ယူဆပါဘူ
းရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံပယ်ချထားပြီးဘင်္ဂလားဒေ့ရှ်ကထွက်သွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုဆောင်ရွက်ခဲ့တာမျိုးရှိပေမဲ့ပြန်လည်လက်ခံနေရချထားပြီးလုပ်ငန်းစဉ်တွေအခုထိမအောင်မြင်သေးပါဘူးပြီးခဲ့တဲ့လတုန်းကစီစီပြေးထွက်သွားပြီးမှပြန်ရောက်လာတဲ့ရိုဟင်ဂျာ400လောက်ကိုဘင်္ဂလားဒေ့ရှ်အစိုးရကပြန်လက်ခံပြီးကွာရန်တင်းလုပ်ခဲ့ပေမဲ့သူတို့အားလုံးစီမှာကိုရိုနာဗိုင်းရပ်စ်မရှိခဲ့ဘူးလို့ RI အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါ